သောရရှိမြတ်ခင်ဗျာပါရိကံသဒ္ဒနာမြေမာတောက်ကြနေကမြို့နယ်တကြိုခဲတဲ့ဘူယဟမင်းကြီးဒုတိယမြောက်ဂျုံဘောကိုတမရဘုရှ်ကသူ့ရဲ့ဗက်စင်ရေဒီယိုမင်ကွန်းမှာထပ်လောင်းဂုဏ်ပြုခဲ့ပါတယ်။အင်ဂျီရောက VOA သတင်းတော်စကော့စတန်ပြပုထားတဲ့အတိုင်းဦးဇော်ဝင်းကတင်ပြပါလိမ့်မယ်
။သောတာရှိမြတ်ခင်ဗျာတမရဘုရှ်ကပုပ်ဗျဟမင်းကြီးရဲ့ဇာပနာခန္ဓာဟာကဘာကြီးပေါ်ထူးထူးခြားခြားသူ့ရဲ့ဩဇာတည်ရောက်မှုကိုပြပြပြင်းပြသလိုက်တာပဲလို့ပြောကြပါတယ်။ဆယ်စုနှစ်သုံးစုနီးပါးအတွင်းမှာယဟမင်းကြီးဂျွန်ပေါ်ဟာကဘာစုံကဘာပြားအထိမျောလင့်ကျက်မေတ္တာတရားနဲ့လွတ်လပ်မှုအမှားစကားကိုပါခဲ့တယ်လို့မစ္စတာဘော့ရှ်ကခုလိုပြောကြပါတယ
် Many in the West underestimated the Pope's influence but those behind the iron curtain knew better and ultimately
နောက်တိုင်းကလူအမျိုးများဟာယဟမင်းကြီးရဲ့ဩဇာကိုရှော့တွက်ခဲ့ကြပါတယ်ဒါပေမဲ့လို့တန်ကလကာနောက်ကလူတွေကတော့ပုံမူတရှိသဘောပေါက်ခဲ့ပါတယ်အဆုံးမှာဘာလင်တိုင်းကြီးဟာတောင်ဒီပိုလန်သားယဟမင်းကြီးရဲ့လေမြင့်တံကိုမခံနိုင်ခဲ့ပါဘူးလို့မစ္စတာဘော့ရှ်ကပြောပါတယ်မစ္စတာဘော့ရှ်ဟာပုပ်ယဟမင်းတစ်ပါးရဲ့ဇာပနာကိုတည့်ရောက်တဲ့ပထမဦးဆုံးလက်ရှိသမ္မတအမေရိကန်သမ္မတဖြစ်ပါတယ်သူ့ရဲ့ဖခင်သမ္မတဟောင်းဂျော့ချ်ဟာဘတ်ဝေါ်ကာဘော့ရှ်သမ္မတဟောင်းဘီလ်ကလင်တန်သမရဂရောလောရာဘော့ရှ်နဲ့နိုင်ငံသားရေးဝန်ကြီးကွန်ဒိုလီဇာရိုက်စ်ပါဝင်တဲ့ကိုယ်စားလှယ်အဖွဲ့ကိုသူဦးဆောင်တက်ရောက်ခဲ့တာဖြစ်ပါတယ်။ဂျွန်ပေါ်ရဲ့ပုပ်ဗျဟမင်းတက်တန်းကိုအ내အဓိပ္ပာယ်ဖွင့်ဆိုခဲ့တဲ့လွတ်လပ်ရေးခေါ်ဆောင်ဟာပိုလန်နိုင်ငံကိုနာဇီတို့သိမ်းပိုက်ထားစဉ်မှာဓမ္မကျမ်းစာတွေကိုရှုပ်ဝဲလေ့လာခဲ့ရတဲ့သူ့ရဲ့ငယ်စဉ်ဘဝမှာထူးသားပေးစားရခဲ့ပါတယ်။နောက်ပိုင်းမှာစစ်တပ်ဒီရှုပ်ဝဲရဲတွေတဲ့အင်းအားပုံမကြီးမားတဲ့သိခါပိုင်းဆိုင်ရာအမှန်တရားကိုပြန့်နှံ့စေပြီးကွန်မြူနစ်စနစ်ကိုကျဆုံးစေခဲ့တယ်လို့မစ္စတာဘော့ရှ်ကပြောကြပါတယ်။အမေရိကနဲ့လွတ်လပ်ရေးကြီးညာသရမ်းကြီးမှာကိန်းအောင်နေတဲ့လူသိခါပိုင်းဆိုင်ရာအလိုလိုပြည်ပြင်းထင်ရှားတဲ့အမှန်တရားတွေကိုယဟမင်းကြီးဟာအထူးမျက်နှိုးခဲ့တယ်လို့သမရကပြောပါတယ်။
It is these timeless truths about man enshrined in our founding, the Pope said, that have led freedom-loving people.
ကျွန်တော်တို့ရဲ့နိုင်ငံကိုလက်ဦးမဆွတီထောင်ကြတဲ့ခရက်ကထာပနာခဲ့တဲ့လူသားတွေနဲ့ပတ်သက်တဲ့ဒီအမှန်တရားတွေကြောင့်ကမ္ဘာတစ်ဝန်းလုံးကလွတ်လပ်ရေးကိုမြန်နိုးသူတွေဟာအမေရိကကိုမျှော်လင့်အားထားလေးစားစေခဲ့တယ်လို့ယဟမင်းကြီးကပြောကြခဲ့ပါတယ်။အမေရိကအနေနဲ့ဒီမြင့်မားတဲ့ခံယူချက်တွေပြည့်မီအောင်အမြဲဖြည့်ဆည်းဖို့သူစိန်ခေါ်ခဲ့ပါတယ်။လွတ်လပ်မှုရဲ့အခြေခံအုတ်မြစ်ဟာလူသိခါကိုတလောကလုံးကလေးစားရည်ဖြစ်တယ်ဆိုတာယဟန်မင်းကြီးကတင်ကြားပေးခဲ့ပါတယ်လို့သမရကပြောသွားတာပါ။လူတိုင်းရဲ့သိခါအပေါ်လေးစားဖို့ယဟန်မင်းကြီးကအားလုံးကိုကိုယ်တိုင်နမူနာပြခဲ့တယ်လို့သမရကဆိုပါတယ်။ဣရစ်နဲ့တည်ရန်ကိစ္စရင်းနဲ့ပတ်သက်လို့သမရနဲ့ယဟမင်းကြီးသဘောချင်းမတိုက်ဆိုင်ခဲ့ပေမဲ့ဒရီသားဖြတ်မှုနဲ့လိန်တူချင်းထိမ်းမြမှုအပါအဝင်လူမှုရေးကိစ္စတွေမှာတော့သူတို့ဟာမဟာမိတ်တွေဖြစ်ခဲ့ကြပါတယ်ခင်ဗျာ